IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေအပေါ်ထိုးစစ်ကြီးတွေဆင်နွှဲပြီးသူတို့စီကနယ်မြေတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပေမဲ့အဲ့ဒီအကြမ်းဖက်အဖွဲ့တွေရဲ့ကွင်းဟာပုံမူကြီးထွားလာနေတယ်လို့အကြမ်းဖက်မှုတံပြန်ရေးအမေရိကန်အရာရှိကပြောကြားလိုက်ပါတယ် IS Al-Qaeda နဲ့သူတို့ရဲ့အဆက်အနွယ်တွေဟာပြတ်သားကြံ့ခိုင်ပြီးအခြေအနေလိုက်ပြောင်းလဲလှုပ်ဆောင်နိုင်ကြတယ်တွေ့ရတယ်လို့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအမေရိကန်ပူးပေါင်းဆောင်ရွက်ရေးအရာရှိ Nathan Saleh ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ဒီအကြမ်းဖက်သမားတွေဟာအီရတ်ဆီးရီးယားဆိုမာလီယာနဲ့တခြားနေရာတွေအနှံ့မှာအစီမြင့်လာတဲ့တံပြန်တိုက်ခတ်မှုတွေကိုခုခံနိုင်အောင်လိုက်လျောညီထွေလှုပ်ထားကြတယ်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့2019အကြမ်းဖက်မှုဆိုင်ရာအစီရင်ခံစာထဲမှာတော့ IS နဲ့ Al-Qaeda တို့ဟာသမယောကြစီရေးရနှင်းနှင်းမှုတွေကိုဆောင်ကွင်းပြီးအလံဝေးထောက်ခံသူတွေသူတို့နည်းသူတို့ဟန်နဲ့တိုက်ခိုက်ကြဖို့အင်တာနက်ကတဆင်လှုံ့ဆော်နေရတယ်။အင်အားပုံမူယောနေသွားလာတယ်လို့ဆိုထားတာဖြစ်ပါတယ်။2019ခုနှစ်အတွင်းအကြမ်းဖက်တိုက်ဖျက်မှုနဲ့အကြမ်းဖက်မှုကြောင့်သေဆုံးရသူအရေအတွက်ရောပါသွားခဲ့ပေမဲ့အီရန်နိုင်ငံဟာကမ္ဘာတစ်လျှောက်အကြမ်းဖက်မှုတွေကိုအပြစ်နေစေဖြစ်တယ်လို့လည်းဆာလီယာဆိုပါတယ်။